ဗြိတိန်နိုင်ငံမှာဂျာတာရင်းနီကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမဲရလတ်တွေကိုစတင်ရေးတွက်နေပါပြီ။မဲပေးခဲ့သူတွေကိုကောက်ခံတဲ့စစ်တမ်းတွေအရတော့ဘယ်ပါတီကမှအပြတ်အသတ်အနိုင်ရမယ့်ပုံမရှိပါဘူး။စစ်တမ်းတွေအရလက်ရှိအနိုင်ရ Conservative Party ကအမတ်နေရာ314နေရာအဓိကအတိုက်အခံ Labour Party က266နေရာရမယ်လို့ကြိုတင်ခန့်မှန်းထားပါတယ်။အထက်နဲ့အောက်လွှတ်တော်အမတ်နေရာစုစုပေါင်း650ကိုရွေးချယ်တဲ့ရွေးကောက်ပွဲမှာပါတီတစ်ခုကအများစုလွှမ်းမိုးနိုင်ဖို့အတွက်အမတ်နေရာ326နေရာအနိုင်ရဖို့လိုပါတယ်။ Conservative Party အနေနဲ့လွှတ်တော်မှာအကြီးဆုံးပါတီဖြစ်ပေမဲ့အမတ်နေရာအများဆုံးရတဲ့ပါတီတော့ဖြစ်မဲ့ပုံမရပါဘူး။ EU ဥရောပသမ္မဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ပြင်ဆင်နေချိန်မှာလက်ရှိဝန်ကြီးချုပ် Theresa May ကအထွေထွေရွေးကောက်ပွဲကိုအချိန်ဆော့ပြီးကျင်းပခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပဖို့ဂျပန်အလို့မှာလန်ဒန်မြို့တော်နဲ့မန်ချက်စတာမြို့တွေမှာအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးစုစုပေါင်း30တေဆုံးခဲ့တာကြောင့်မဲဆန္ဒရှင်တော်တော်များများအတွက်လုံခြုံရေးကိစ္စကဦးစားပေးစဉ်းစားစရာဖြစ်ခဲ့ပါတယ်။